လသမဂလူခွင့်ရေးကောင်စီရဲ့ဒီမနေ့ကဆုံးဖြတ်ချက်မှုချက်မှာလေဒီရခိုင်ပြည်နယ်အတွင်းကဒီသူတို့အခေါ်ရိုဟင်ဂျာပေါ့နော်ဒီပင်ကယ်လူတွေနဲ့ပတ်သက်ပြီးတော့ဒ
ီ
ဟုတ်ကဲ့ဖိနှိပ်မှုတွေလုပ်ခဲ့တယ်ဒါဟာလူသားဖြစ်တည်မှုကိုစန့်ကျင်တဲ့ရာဇဝတ်မှုမြောက်တယ်ဆိုပြီးတော့ပြောတာတွေ့ရတယ်ရှင်ဒီပေါ်မှာအစိုးရရဲ့သဘောထားလေးသိချင်လို့ပါရှင
်ကျွန်တော်တို့နိုင်ငံတကာဟိုကဲ့ UN နဲ့လည်းပြောတယ်အမတ်တိချက်ကတိကျခိုင်မာတဲ့အထောက်အထားကျွန်တော်တို့လိုချင်တယ်ကျွန်တော်တို့ဒီကိစ္စတွေဖြစ်တယ်မဖြစ်ဘူးကျွန်တော်ငင်းနေတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့အဓိကခံလို့နဲ့အထောက်အထားပေးပါဆိုအဖွဲ့အစည်းတိုင်းကိုပြောတယ်အစိုးရတိုင်းကိုပြောတယ်အဲ့တော့ Human Rights Watch ကတပ်ပုံတွေဂျူလူတပ်ပုံတွေနဲ့ပြပြီးတော့လာပြီးတော့ပြောတယ်ဟုတ်ပြီအဲ့မှာမိလောင်နာတွေဖြစ်တယ်ဖြစ်တယ်ဆိုရင်ဘယ်သူလုပ်လဲဆိုတဲ့အပေါ်ဖို့ဖော်ထုတ်ဖို့တဲ့သူတို့ကဗီဒီယိုတပ်ပုံမှတ်တမ်းအထောက်အထားတွေအခြားအထောက်အထားတွေပေးပါဆိုတဲ့အချိန်မှာမပေးနိုင်ဘူးအဲ့တော့ဟိုကဲမှာရောက်နေတဲ့အဲဒုက္ခတွေရဲ့ပြောကြချက်ဆိုဒီဘက်မှာလည်းကျွန်တော်တို့ဒီဘက်မှာဟိန္ဒူတွေပြောကြချက်တွေရှိတယ်အဲ့လိုမျိုးဟိုရှုပ်ထွေးနေတဲ့ဒီကပ်ပေကံမှုတွေအပေါ်မှာကျွန်တော်တို့ပုံမှန်ခိုင်မာတဲ့ပုံမှန်ပြီးတော့စိတ်ချယုံကြည်ရတဲ့တောက်ထားတွေပြပါဆိုဘယ်နိုင်ငံမှာဘယ်အဖွဲ့အစည်းမှာမပေးဘူးတိုးတော်လည်းပဲဒါကိုမခိုင်မာတဲ့မတိကျတဲ့အချက်လက်တွေကံပြီးတော့ဒီလိုမျိုးပြောတာကဒါနိုင်ငံရေးသဘောဆောင်တယ်အဲ့လိုကျွန်တော်တို့ကမြင်တယ်ကျွန်တော်တို့ကအခုလက်ရှိမြန်မာနိုင်ငံဆိုရသည်ဒီလိုချုပ်ဖောက်မှုတွေမရှိဘူးကျွန်တော်မျက်စိဆုံးမငြင်းရတာမဟုတ်ဘူးရှိတယ်ဆိုရင်ပေးကျွန်တော်တို့အထောက်အထားပေးဒီကနေ့ဒီအဲဆိုရမှာပဲကုလသမဂ္ဂဖွဲ့စည်းမှာပဲဖွဲ့စည်းကမှပေးတာမရှိဘူး။ဟိုဂျိုလူဓာတ်ပုံတွေကလွဲလို့ဂျိုလူဓာတ်ပုံတွေကကျွန်တော်တို့အရင်ကတည်းကကျွန်တော်တို့စစ်ဆေးခဲ့တယ်။ဒုသမလဦးမြင့်စွေပါတဲ့ကော်မရှင်နဲ့စစ်ဆေးတဲ့အခါမှာဒီလိုမိရှုပ်မှုတွေရှိတယ်။သို့တော့ဘယ်သူဘယ်သူဘယ်ဝါလုပ်တယ်ဆိုတော့အောက်မှာစော်ပြချက်တွေမျိုးမျိုးရှိတယ်။ဟိုတချို့ကလည်းမွတ်စလင်တွေလို့ပြောတယ်။တချို့ကလည်းဟိုလုံနေတဲ့ဖောက်ဝင်လို့ပြောတယ်။တချို့ကလည်းရခိုင်တွေလို့ပြောတယ်။အဲ့ပုံမှာတိကျအနေနဲ့ဖိုင်းလုပ်ဖို့အရန်ခက်တယ်။အဲ့ရှုပ်ထွေးနေတဲ့အနေအထားတွေမှာကျွန်တော်တို့ကိုဒါကိုကန်ပြီးတော့ဒီလိုအချိန်မှာအဲဒီစီဝေးမှာခေါ်ပြီးတော့ resolution တွေထပ်ပြီးတော့ချတာကကျွန်တော်တို့နိုင်ငံကိုအခက်အခဲဖြစ်စေတယ်ကျွန်တော်တို့ဒီမှာအကောင်းဆုံးဖြည့်ချင်းဆောင်ရွက်နေတဲ့ပြဿနာဖြည့်ချင်းရေးကိုအနောက်ရှက်ဖြစ်စေတယ
်ဟုတ်ကဲ့အဲ့ဒီမနေ့ကမူချမ်းတဲ့မှာပဲဒီရခိုင်ပြည်နယ်အတွင်းပြည်ပခန့်ရဲ့အခြေအနေကိုသိနိုင်ဖို့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုလာရောက်ခွင့်ပြုဖို့ဆိုတာကိုပဲတောင်းဆိုတာလည်းတွေ့ရတယ်ဆိုတော့ဒီပေါ်မှာရောဘယ်လိုများဟိုဖြစ်နိုင်မလဲရှင
့်ကျွန်တော်တို့ဒီမြန်မာနိုင်ငံကြီးအချုပ်အခြာအာဏာပိုင်နိုင်ငံဖြစ်တယ်ကုလသမဂ္ဂကအဖွဲ့ဝင်နိုင်ငံဖြစ်တော်လည်းပဲအချိန်ထဲမှာလည်းမြန်မာနိုင်ငံကကိုယ်ပိုင်အချုပ်အခြာအာဏာရှိတဲ့နိုင်ငံဖြစ်တယ်ဒါကိုသတိပြုဖို့လိုတယ်ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ဟိုစုံစမ်းစစ်ဆေးမှုမလုပ်ဘူးမဟုတ်ဘူးဒါမျိုးတွေရှိတဲ့ဆိုရင်ရေးမြူလို့ကျွန်တော်တို့မပြောဘူးအဲ့ပေါ်မှာဒီလိုပြပကနေတော့ဒီလိုဆွတ်ဖက်တာကအတွင်းထဲမှာ positive ဖြစ်မလား negative ဖြစ်မလားစဉ်းစားဖို့လိုတယ်အမှန်တကယ်ချိန်နေမှာကိုသိဖို့လိုတယ်လက်ရှိမှာကျွန်တော်တို့အတွင်းထဲမှာလည်းကျွန်တော်တို့အမျိုးဟိုကြံတဲ့ဖီအားအမျိုးမျိုးနဲ့ဖြည့်ရှင်းတိုင်းတွေဖြည့်ရှင်းနေရတဲ့အနေအထားဖြစ်တယ်ဆိုလိုတာကအစိုးရပြီးကျွန်တော်တို့ဒါကပေါ်လမ်းလျှောက်တဲ့အနေအထားမျိုးအဲ့လိုမျိုးကိုရှင်းနေတယ်ရှင်းနေတာကဒီဘက်ကနေပြီးတော့ဒီပေါ်မှာသို့ပြောရရင်တော့အုံနဲ့ကျင်းနေပေါ့ဗျာအုံနဲ့ကျင်းနေမီဒီယာတွေရောဗားရောစာနာတွေရောအသုံးပြုပြီးတော့ဒီလိုမျိုးလှုပ်လာတဲ့အခါမှာကျွန်တော်တို့မှာအထဲထဲမှာပြဿနာဖြည့်ရှင်းမှုပို့ပြီးတော့အခက်အခဲဖြစ်နေတယ်အဲ့တော့နိုင်ငံဆောင်တဲ့စစ်စစ်မှုနဲ့ပတ်သက်လို့ကျွန်တော်တို့ပြည့်စုံတာတာပြောထားပြီး resolution ကျွန်တော်လက်မခံဘူးလက်မခံတဲ့အတွက်နောက်ဆက်တဲ့ကောင်ထံပေါ်မှုတွေကျွန်တော်တို့လက်မခံဘူးနောက်ဆုံးပြောရရင်ကျွန်တော်တို့ကဘာမှလည်းဖြစ်စဉ်ဖြစ်ရတဲ့အများကြီးရှိတယ်ဒီလိုမျိုးဆောင်တဲ့စစ်စစ်မှုတွေကဘယ်လိုအချိန်မှာဘယ်လိုလုပ်လဲဆိုတာလည်းကျွန်တော်တို့အားလုံးကဟိုမြန်မာပြည်ထဲမှာရှိတဲ့ပညာရှင်တွေပေါ့နော်ကျွန်တော်တို့အစိုးရကိုယ်တိုင်နဲ့ဒါတွေအကုန်လုံးလေ့လာသိသိသာသာဖြစ်တယ်အဲ့ပေါ်မှာတမာတမတ်ကြကြနိုင်ငံရေးသဘောမပါတဲ့အချုပ်အခြာအာဏာကိုလေးစားတဲ့အဲ့လိုမျိုးဟိုတွန်းအားပေးဆောင်ရွက်ချက်တွေဟိုထောက်ကူညီမှုတွေဖြစ်စေခြင်းနဲ့အားကြောင့်လဲဆိုတော့ဒီနိုင်ငံတကာကျွန်တော်တို့ဒေါက်တာကိုဗီယန်နန်ကော်မရှင်၊ကြံပေးကော်မရှင်တို့မှဒီလောက်လုပ်နေတာမှပြည်တွင်းမှာနိုင်ငံရေးရာကျွန်တော်တို့ဘယ်လောက်ထိကန့်သတ်ခြင်းနေရဆိုတာသိဖို့လိုတယ်။နောက်ထပ်အဲ့လိုစုံစမ်းစစ်ဆေးမှုတွေဗတ်လိုက်တဲ့စုံစမ်းစစ်ဆေးမှုတွေမူလကတိုင်းကျွန်တော်တို့ First Finding Mission မှာလည်းဟိုရှေ့မှာပါတဲ့အဖွဲ့ဝင်တွေလဲလိုက်ရတယ်။ First Finding Mission မှာမရောက်ခင်လုပ်ငန်းတော်ဝင်မထမ်းဆောင်ခင်မှာကဒါသည်ပါဖြစ်ပါလေညာဖြစ်ပါလေဆိုတော့ pre judgment တွေလုပ်ထားတဲ့အဖွဲ့ဝင်တွေအများကြီးရှိတယ်။အဲ့ဒါကြီးလည်းလဲလဲရတဲ့တာရကကြီးရှိတယ်။အဲ့တော့စုံစမ်းကြောကြားမှုတွေမဟုတ်ဘူးမရှိဘူးလို့ကျွန်တော်တို့မျက်စိစုံမှုယူလို့ညင်းနေတာမဟုတ်ဘူး။ခိုင်မာတဲ့ထောက်ထားတွေပေးပါဆိုတော့ဒီကနေ့ထိဘယ်ဆိုရမှာဘယ်ဖွဲ့စည်းမှာကုလသမဂ္ဂအပါအဝင်ဘယ်သူမှပြနိုင်ခြင်းမရှိဘူး။ကျွန်တော်တို့ပြည်တွင်းမှာပို့ပြီးတော့ပဋိပက္ခတွေကြီးမားလာအောင်တွန်းအားပေးတဲ့လှုပ်ဆောင်ချက်တွေလုံးဝမလုပ်တင်ဘူးလို့ကျွန်တော်ကပြောချင်တယ်
ဟုတ်ကဲ့အခုလို့ဒီရခိုင်ပြည်နယ်အတွင်းကဒီမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးတော့အခုဒီနိုင်ငံတကာတို့ဒီကုလသမဂ္ဂတို့ဒီလိုဆွဆဲချက်တွေကိုเนาะမြန်မာအစိုးရအနေနဲ့ဟိုဘယ်လိုဖြည့်ရှင်းဆောင်ရွက်သွားဖို့ရရှိလဲဒါအတွက်ကိုဘာတွေဆောင်ရွက်ဖို့ရရှိနိုင်မလဲရှင့
် ဟိုပြောရရင်တော့ဟိုသကလုံးတွေတဲ့ဟိုလက်တွေလက်ရောက်ကအကောင်းကောင်းဟိုခြေပနိုင်မှာလို့ကျွန်တော်တို့ကခံယူထားတယ်မြန်မာနိုင်ငံဆိုးရအနေနဲ့ဟိုသူများတွေအခုကြံပေးနေတယ်လော်ဘီတွေငှားပြီးတော့အဖြစ်မှန်နဲ့သိအောင်လုပ်ပါလားလို့ပြောလို့ကျွန်တော်တို့လော်ဘီငှားတာတွေကျွန်တော်ဒီထဲမှာလက်တွေတိုးတက်မှုတွေကြောင့်လုပ်မယ်ဆိုလိုတာကအဲ့အနေနဲ့ပတ်သက်လို့ကျွန်တော်တို့ UH study ခေါ်တဲ့ enterprise ဖွဲ့ထားတယ်အဲ့ဒါကိုအတိုင်းအမြန်ပုဂ္ဂိုလ်ကဥဆောင်တယ်ကျွန်တော်တို့ဒီဆိုးရလက်ထက်မှာဆက်လာတဲ့အတိုင်းဒီကိစ္စကအထူးသဖြင့်မြန်မာနိုင်ငံကိုဘေးကျန်နေကြဖြစ်စေမယ်ဆိုတော့သိတဲ့အတွက်အစိုးရတက်တဲ့ချင်းမှာအတိုင်းအမြန်ဘုတ်ကိုဥဆောင်တဲ့ဘိုးကောင်တွေဖွဲ့ပြီးတော့ဟိုလုပ်ငန်းကောင်တွေ၄ရက်နဲ့ကျွန်တော်ဆောင်ရွက်နေတယ်။မြန်မာနိုင်ငံအစိုးရအနေနဲ့ဒီနိုင်ငံတကာဖိအားတွေနိုင်ငံတကာတွန်းအားပေးမှုတွေဘလို့ပဲလုပ်လို့ကိုယ့်လူကိုလောက်ရမှာပဲ။ဒီပြဿနာဖြေရှင်းရေးကိုမြန်မာနိုင်ငံအစိုးရတဲ့ဘယ်သူကမှပို့ပြီးတော့တိုက်လိုက်လဲလဲရှိမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဒီအစိုးရစတဲ့ကဲအဲ့ဒါဥစားပေးပြီးလုပ်လာတာ။အဲ့လိုဥစားပေးလွန်းလို့ကျန်တဲ့ပြည်နယ်တိုင်းတွေကတော့ကျွန်တော်တို့ဒီအစိုးရပေါ်မှာအမျိုးမျိုးဝန်ဆောင်မှုတွေဖြစ်တယ်။ဥပမာမြန်မာနိုင်ငံမှာအစင်းရဲဆုံးနှမဆုံးချင်းပြည်နယ်ရခိုင်ပြည်နယ်ကိုကျွန်တော်တို့ကပို့ပြီးတော့အလေးပေးလို့ view site လုံးလို့ဆိုပြီးတော့ချင်းပြည်တိုင်းသားတွေဘက်ကဝေဖန်ပြောကြားတာတွေရှိတယ်။ဒါတော့သို့တော့အစိုးရအနေနဲ့ဒီပြဿနာကဘေးကျန်နေတဲ့ဖြစ်စီမဲ့ကျွန်တော်တို့ကြိုပြီးဖြေရှင်းမယ်ဆိုကြတဲ့လှုပ်လာတဲ့ပုံမှာဖြစ်လာတဲ့ကိစ္စတွေဖြစ်တယ်။အဲ့ဒါကိုကျွန်တော်ကနားလည်ဖို့လိုတယ်။ကျွန်တော်တို့ကတော့ကိုယ်အလုပ်ကိုလုပ်မယ်ကိုယ်လုပ်တဲ့လုပ်လိုက်တာတွေအကုန်လုံးလုပ်မယ်တိုးတက်မှုရအောင်လုပ်မယ်လက်တွေလို့ရတဲ့နဲ့ကျွန်တော်တို့တက်တွေကြသွားဖို့ပဲရှိတယ်မခိုင်ပါနဲ့မခိုင်လုံးနဲ့ဆွဆွချက်တွေကိုကျွန်တော်တို့အချိန်ကုန်ခံပြီးတော့ပြန်လဲခြေပပြောဆိုနေဖို့လည်းကျွန်တော်တို့ကအချိန်မရှိဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီအစိုးရအတွက်အချိန်ကတော်တော်လေးကိုနည်းတယ်ခုပဲကျွန်တော်တို့ကနည်းနည်းပြီးတော့မယ်ဒီရခိုင်ကိစ္စနဲ့လည်းကြံတဲ့ကိစ္စတွေကျွန်တော်လက်မကြည့်နိုင်ဘူးကျွန်တော်တို့ပြည်သူတွေစောင့်နေအခုလက်ရှိကမ္ဘာစီးပွားရေးနှိမ့်ကွေးရတဲ့မြန်မာနိုင်ငံစီးပွားရေးနှိမ့်ကွေးမှုတွေကပြည်သူတွေကိုထိခိုက်စေတယ်အဲ့တော့ပြည်သူတွေထိခိုက်စေရတဲ့အများပြည်သူတွေကကျွန်တော်တို့အခုသွားနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ့နော်ဒီပေါ်မှာယုံကြည်မှုတွေရောနှဲလာနိုင်တယ်အဲ့တော့မြန်မာနိုင်ငံအတွက်ရေရှည်ပေါ့နော်တနိုင်ငံလုံးနဲ့သက်ဆိုင်တဲ့52တန်းကျော်သောပြည်သူတွေနဲ့သက်ဆိုင်တဲ့ကိစ္စတွေကိုလည်းနိုင်ငံသားတိုင်းဝန်အနေနဲ့အရေးစိုက်ဖို့လိုမယ်လက်ကြည့်ဖို့လိုမယ်သတိပြုဖို့လိုမယ်လို့ကျွန်တော်ပြောချင်တယ်
ခုလိုဖြစ်ပြတာဥစ္စာထေအများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ